ယခိုင်ရေးကင်တွယ်နေပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဒုနေကအော့စလိုမြို့မှာဆန္ဒပြတောင်းဆိုကြပါတယ်ဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြောဆိုနေတာကြောင့်နော်ဝေသတင်းဌာနတွေကိုသတင်းအချက်အလက်တချို့ရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတွေကပြောပါတယ်အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာဒီမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဆန္ဒပြခဲ့ကြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါနော်ဝေနိုင်ငံအော့စလိုမြို့ကပါလီမန်အရှိမှာသူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ထားသူတချို့နဲ့အတူဘင်္ဂလားဒေ့ရှ်ပါကစ္စတန်နိုင်ငံသားတွေနောက်ပြီးသူတို့ကိုဆန္ဒကြတဲ့နော်ဝေနိုင်ငံသားတွေပါစုစုပေါင်းလူ400ကျော်500နီးပါးဆန္ဒပြခဲ့ကြတာပါအဲ့ဒီဆန္ဒပြပွဲအတွင်းရခိုင်အရေးကိစ္စကင်တွယ်ပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဒုနေအော့စလိုမြို့မှာဆန္ဒပြသူတွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ဒေသကထောင်ပေါင်းချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားအောင်ဒေါ်ဆန်းစုကြည်နဲ့စစ်တပ်ကလုပ်နေတာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဟူစိန်ကဆန္ဒပြပွဲအတွင်းပြောသွားပါတယ်
။ This problem in our Rohingya in Arakan security forces are committing this genocide with the full impunity.Full blessing of both Aung San Suu Kyi and the military.
ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျွလွန်နေတဲ့ကိစ္စကိုတောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့သဘောဆန္ဒတွေအရလှုပ်ဆောင်နေခြင်းသာဖြစ်ပါတယ်။လက်ရှိကျွန်တော်တို့တွေခံစားနေရတာကိုတောင်ဆန်းစုကြည်ကလစ်လျူရှုပ်ပြီးပြည့်ရဲ့ပြုတ်တယ်လို့ဖြစ်နေပါတယ
်။အဲ့ဒီဆန္ဒပြပွဲမှာနော်ဝေနိုင်ငံသားတွေကိုလက်ကမ်းကြော်ညာဝေငှခဲ့ပြီးအဲ့ဒီစာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးကြဖို့တောင်းခံထားပါတယ်။အော့စလိုကဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြီးဟောပြောနေတာကြောင့်သူ့အနေနဲ့နော်ဝေသတင်းဌာနတွေကိုရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတူဖြစ်တဲ့နန်းကြည်အေးကပြောပါတယ်
။ဒါမဲ့သူတို့ပြောတာကလူစီတန်းငါးတောင်းကျော်သက်ခံထိသွားပြီးနောက်ထွက်ပြေးတာကလည်းအဲ့ဒီ23လဝန်းကျင်မှာပဲပြောတယ်။နောက်ပြီးတော့သူတို့ဒီကလေးတွေပဲသက်ခံရတယ်လို့ပဲသူတို့ကပြောတယ်။ဒီဗုဒ္ဓဘာသာတွေကစတယ်လို့ပဲသူတို့ပြောတယ်။သူတို့ကြီးပဲမဟုတ်ဘူးဆိုလို့ကျင်တာကကျမတို့တိုင်းသားရခိုင်တွေပဲကရောနောက်ပြီးတော့အဒီမှာရှိတဲ့ဟိန္ဒူတွေပဲတခြားတိုင်းသားတွေပဲလည်းရရဆက်ဆက်တပြတ်ခံရတယ်သူတို့သုံးတဲ့စကားဒီ genocide ဆိုလို့ရှိရင်တကယ်လို့ genocide လုပ်တယ်ဆိုလို့ရှိရင်ရပေါင်းစုံတွေကြောပြေးသွားနိုင်လောက်တဲ့အဆင့်မရှိလောက်တဲ့အမျိုးသုံးတပြတ်တယ်ဆိုလို့ရှိရင်အခုတော့အမျိုးသုံးတော့ပြီသူတို့တယောက်မှကိုကျန်တော့မှာမဟုတ်တကယ်တကယ်တခြားပြတ်ကြတော့မယ်ဆိုလို့ရှိရင်
အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာသည်မြန်မာနိုင်ငံသားများမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ဒုနေကတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲမှာဦးဆောင်သူဦးတန်းစွေကပြောပါတယ်
။နံပါတ်၁ကတော့ဒီရိုဟင်ဂျာသည်ပြည်တော်စုမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့နံပါတ်၂ကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြည်ဝထောက်ခံပါသည်ဆိုတဲ့နံပါတ်၃ကတော့ဒီအတန်းဖက်ဒီကြော်တက်ခိုင်မှုရဆိုင်ပါဆိုရယ်ယူဆက်သုံးခုနဲ့ကျွန်တော်ဝိသမကမှာသွားပြီးဆန္ဒပြပါတယ်အခုပမာဏမှာခုဖြစ်နေတဲ့ဥစ္စာကဟိုဘာသာရေးလူမျိုးရေးပြဿနာမဟုတ်ဘူးကျွန်တော်တို့နိုင်ငံကိုဂျမ်းဖက်သူကြော်ဝင်ရောက်လာတဲ့ဒီဘင်္ဂါလီစီကနေပြီးစတဲ့ပြဿနာဖြစ်နေတာအဲသူတို့တွေကနေပြီးပမာဏနိုင်ငံမှာနေထိုင်ဝင်လူရင်းသားရဲ့နိုင်ငံသားဖြစ်လူရင်းသားတိုင်းသားဖြစ်လူရင်းနေရှိရဲ့ရည်ဒီနဲ့အစိုးရတက်ကိုအပေါင်းစုံနဲ့ပြီးပစ်စုပြီးကြံစီလုပ်ဆောင်နေတာမြင်တဲ့တွေ့ကြုံမျိုးကျွန်တော်ကလည်းဝင်ကြသည်ကျွန်တော်ညီမနိုင်ငံသားမဟုတ်ပါဆိုတဲ့ခေါင်းစဉ်ကိုကျွန်တော်ကူရပေးပြီးလုပ်ဝင်ဖြစ်ပါတယ်
။ရခိုင်အရေးကိုမြန်မာအစိုးရကကင်တွေရမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ပွဲရှိနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇိုင်ယက်ရိုက်ဒ်အယ်ဟူစိန်ကပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂညီလာခံတစ်ခုမှာဆွဆွဲပြောဆိုခဲ့တာပါ။အောက်တိုဘာ25ရက်နေ့ကမောင်နှောဘူးတီတောင်ရသေတောင်ဒေသတွေကရဲကင်းစခန်း30ကို ARSA အကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်မြန်မာလူညိုရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးကြောင့်အခုချိန်အထိဒေသခံမွတ်စလင်4000နီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ